မကွေးတိုင်းစောမြို့နယ်ဘက်ကိုခိုးလုံလာကြတဲ့ဆလင်းမြို့နယ်ကင်မုန်းချုံကျေးရွာနယ်ချင်းပြည်နယ်ကံပက်လက်မြို့နယ်ကဆစ်ပြေးဒုက္ခတွေတွေဟာအစားအသောက်နေရာထိုင်ခင်းနဲ့အဝတ်အစားအခက်ခဲတွေအကြီးအကျယ်ကြုံနေရပါတယ်။ ဒီပြည်သူတွေဟာပြီးခဲ့တဲ့လတွေအတွင်းကစစ်ကောင်စီရဲ့ထိုးစစ်တွေကြောင့်နယ်မြေစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်ခဲ့ကြရသူတွေဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းပြောပြပေးပါမယ်ရှင်။
မကွေးတိုင်းဆလင်းမြို့နယ်ကင်မွန်းကျုံကျေးရွာကိုပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီတပ်တွေတနက်ဖောက်ပီးထိုးစစ်ဆင်လာလို့ကင်မွန်းကျုံကျေးရွာအပါအဝင်ကျေးရွာ၃ရွာလောက်ကရွာကန်တွေအသက်ဘေးလွတ်အောင်ဘေးလွတ်ရာထွက်ပြေးလာကြတယ်လို့ကင်မွန်းကျုံရွာကန်တူကဗီအိုကိုပြောပါတယ်။ဒါကြောင့်စစ်ပေးဒုက္ခတဲ့၆ရာနီးပါးဟာဆလင်းမြို့နယ်အိမ်ကြီးချင်းစောမြို့နယ်တွေဘက်မှာခိုးလုံလာကြပ ကအခုလိုပြောပါဗျာ။
ကျွန်တော်စာရေးတော်ရေးတွေကငါဆိုနေထိုင်မှာဆိုကျွန်တော်တို့အလုံးအဝိစာမှာဆိုအလုံးခက်ခဲနေရရှိပါတယ်ခင်ဗျ။အများကြီးရှောင်နေနေရတော့လေကျွန်တော်အဲ့ကကလေးကျွတ်နေရပါတယ
်။ဒေသခံတွေရွာကနေထွက်လာပြီးနောက်ပြီးခဲ့တဲ့မတ်လ28ရက်နေ့ကနေအိမ်တွေလဲမီးရှို့ခံရတယ်လို့ရွာကန်တူက VOA ကိုပြောပါဗျာ။အင်ဂျင်150ရှိရဲ့ကင်မွန်းညုံကြီးရွာဟာအိမ်အလုံး100ကျော်လောက်မီးလောင်ပျက်စီးသွားတယ်လို့ဆိုပါတယ်
။အဲဒီလိုစကြောင်းထိုးပြီးတော့မှကျွန်တော်တို့ရဲ့ရွာသူရွာသားတွေကိုရွာကိုဝိုင်းပတ်ချနေပြီးတော့မှအားလုံးကျွန်တော်တို့ကိုတနက်တန်းနေတဲ့သူတို့က၆လံပြီးတော့မှကျွန်တော်တို့တိတ်ဆောင်တော့မှပဲကျွန်တော်တို့ရွာကိုသူတို့အဖွဲ့အစည်းတွေဝင်ပြီးတော့မှမီးလောင်တိုက်တွန်းသွားပါတယ်ခင်ဗျာ။ကျော်150ခန့်ရှိတဲ့အိမ်မှာကျွန်တော်တို့အစွမ်းဖျက်လိုက်တော့အိမ်မှာ19အိမ်လောက်ပဲကျန်ရှိပါတယ်ခင်ဗျာ။အားလုံးကျန်တဲ့အကျန်ရှိအိမ်တွေ140ဝန်းကျင်ကအားလုံးမီးလောင်တိုက်ပြုတ်ခံပါတယ်ခင်ဗျာ။မရှိတော့ဘူး
။ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုတ်နိုင်သေးသလိုစေကောင်းစီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။စီဘေးဒုက္ခသည်တွေဟာလက်ရှိစောမြို့နယ်တီးကုန်းကျေးရွာရဲ့စာတင်ကျောင်းမှာယာယီနေထိုင်နေကြပါတယ်။အဲ့ဒီစာတင်ကျောင်းကလည်းကျောင်းပြန်ဖွင့်တော့မှမို့နေရာထိုင်ခင်းနဲ့နေစရာအခက်အခဲဖြစ်နေတယ်လို့ပြောပါတယ်။စောမြို့နယ်တီးကုန်းကျေးရွာမှာဆလင်းနယ်ကဆစ်ရှောင်းတွေအပြင်ချင်းပြည်နယ်ကံပတ်လတ်မြို့နယ်ကဆစ်ရှောင်းတွေလည်းခိုလုံနေကြပါတယ်။ခိုလုံလာကြတာနှစ်နှစ်နီးပါးရှိနေပါပြီ။လက်ရှိအလူရှင်တွေလည်းမရှိသလောက်နှဲပါလာတာကြောင့်ဆစ်ရှောင်းအများစုဟာနေစားအလုပ်အငှားလိုက်ပြီးစားတော့ရေးအခြေအနေတွေကိုဖြည့်ရှင်းနေရတယ်လို့အဲ့ဒီနေရာမှာခိုလုံနေတဲ့ကံပတ်လက်ဆစ်ဆောင်တို့ကပြောပါရယ်အသေးရောက်လာတဲ့ဆလင်းမြို့နယ်ကဆစ်ဆောင်တွေဟာအဝိတ္တထဲကိုတခုနဲ့ရောက်လာကြပြီးပုံမခက်ခဲကြက်တဲနေကြတာလို့ကံပတ်လက်ဆစ်ဆောင်တို့ကအခုလိုပြောပါရယ
်ကိုယ့်အကူစားကြလို့ခါမှနေစားဟားတွေလိုက်ပြီးခါမှစားနေကြတာအခုရောက်လာတဲ့အဖွဲရတော့ဒါဆိုတာမှမပေါ်လာကြတဲ့ခါကျတော့ဘာမှလည်းအဆင်မပြေသေးဘူးဒီတိုင်းနဲ့ထထလည်းမပေါ်လာကြဘူးဘာမှလည်းဝစားလည်းမပေါ်လာကြဘူးဆိုတော့ရစ်ခါနဲ့ပတ်သက်လို့တော်တော်အခက်အခဲရှိတယ
်။နှစ်တွေလာရင်းနဲ့ချီဆေးဘေးရှောင်နေရတဲ့ဒုက္ခတွေတွေအတွက်လူရမ်းမဲ့သူလည်းမရှိတလို့နှဲပါလာတာကြောင့်အချင်းချင်းအဆင်ပြေသလိုမျှဝေစားတောက်နေရတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာဆေးရည်နဲ့နိုင်ငံရေးပြည်ပခအချင်းကြာလာတာနဲ့အတူဆေးရှောင်ဦးရေတွေတိုးလာပြီးအရင်ကထက်ပိုပြီးကျက်တဲလာတယ်လို့ပြောဆိုကြပါရယ်ခင်ဗျာ